ဖဆပလအစိုးရလက်ထက်ကစပြီးစစ်စိုးရအဆက်ဆက်မှာစန့်ကျင်ဘက်နိုင်ငံရေးလှုပ်ရှားသူတွေအစိုးရဝေဖန်တဲ့သတင်းစာဆရာဆိုင်ဆရာတွေတိုင်းရင်းသားတန်းတူရေးလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချတဲ့အခါမှာအလွယ်တကူအသုံးပြုခဲ့တဲ့အရေးပေါ်စီမံချက်အဥပဒေပုံမှန်၅ညကိုပယ်ဖျက်ဖို့အခု NLD အစိုးရလက်ထက်ပြည်သူ့လွှတ်တော်ရောအမျိုးသားလွှတ်တော်မှာပါထောက်ခံမဲ့အများစုနဲ့အတည်ပြုထားပါပြီ။ဒီလိုရတဲ့မျိုးဆက်အသီးသီးနိုင်ငံရေးကျင်းသားဟောင်းတွေကကြိုဆိုကြပါတယ်။ဒါနဲ့ပတ်သက်လို့နဝဒစစ်အစိုးရခင်မှာ1900နှစ်ချမှတ်ခံခဲ့ရတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသူဟောင်းမချုံနယ်ဦးကအခုလိုပြောပါတယ်
။နိုင်ငံရေးအကျဉ်းသူဟောင်းတယောက်နဲ့ပုံမှန်၅ညပြုတ်သွားတာတော့တကယ်ကိုတည်နူးတာပေါ့နော်။ဒုတိယအုပ်ကနိုင်ငံရေးအယူဆမတူညီလို့နိုင်ငံရေးသဘောထားချင်းမတိုက်ဆိုင်ဘူးဆိုရင်အချိန်မရွေးပဲဘယ်လိုနေရာကိုရောက်သွားလဲမှမသိဘူး။ညနေသိန်းတွေဝင်လာတယ်ဝင်လာပြီးခဏလောက်လိုက်ခဲ့ပါဆိုရင်အဲ့ဒါပြီးပြီပဲ။အဲ့ပုံမှန်၅ညတက်ပြီးတော့9နှစ်ဖြစ်ချင်းလည်းဖြစ်မယ်3နှစ်ဖြစ်ချင်းလည်းဖြစ်မယ်10နှစ်ဖြစ်ချင်းလည်းဖြစ်မယ်မပြောနိုင်တော့အဲ့ဒီလိုမျိုးအနေရမျိုးကတော့ကင်းသွားတယ်လို့မှားရမှာပေါ့လေအဲ့ဒီအတွက်ကတကယ်ကိုဝန်မစားတိုးစွားမှာပဲ
1998ခုနှစ်မှာဇနီးမောင်နှံနှစ်ယောက်စလုံးနိုင်ငံရေးလှုပ်ရှားမှုတွေကြောင့်နှစ်ရှည်ထောင်ချခံရပြီးအခုတော့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့မှာပါဝင်ဦးဆောင်နေတဲ့ကိုတက်ဦးကလည်း
ဒီကရဘူးတိဆိုင်အစိုးရရဲ့စက်တန်းမှာပုံမှန်၅ညကိုဖြတ်သိမ်းမှုအတွက်ကျူးပါခဲ့တာ။ဒါနဲ့မောင်မင်းရဲ့ပေါ့။ဒါနဲ့အခုလိုအောင်မြင်လာတဲ့အတွက်ကျေလလီဒီပုံမှန်နဲ့ချလို့မရတဲ့ဥစ္စာတွေကျွန်တော်တို့အတွက်ဒါဝန်တာကြီးစိတ်စားတစ်ခုပေါ့
။တကယ်တော့1950ခုနှစ်ကရေးဆွဲအတည်ပြုခဲ့တဲ့ဒီအရေးပေါ်စီမံချက်အဥပဒေကိုအစိုးရဆက်ဆက်ကနိုင်ငံတော်ကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့အစိုးရအာဏာထိပါမှာကိုသာကာကွယ်ခဲ့ကြတာဖြစ်ပြီးဒီပုံမှန်ဖြတ်သိမ်းရေးအစိုးတင်တဲ့အခါမှာတော့ကန့်ကွက်မှုတချို့ရှိခဲ့တဲ့အကြောင်း84မျိုးဆက်နိုင်ငံကျင်းသားဟောင်းတူဖြစ်တဲ့ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာစောကပြောပါတယ်
။အဓိကကန့်ကွက်တာကတော့တမတော်ဖက်ကလူတွေကန့်ကွက်တာပေါ့ရင်နော်။တကယ်တော့ဒီဟာကကိုလုံးတိပိသားပါနော်။ဒါပြည်ရေးစစ်ကာလမှာအာဏာရနေတဲ့အစိုးရကိုတော်လည်းကောင်းစစ်တပ်ကိုတော်လည်းကောင်းဆန့်ကျင်တဲ့လူတွေပုံကာနေတဲ့ကျွန်တော်တို့တိုင်းရင်းသားအဖွဲ့အစည်းတွေနောက်ကွန်မြူနစ်တွေပေါ့ဗျာ။ဒါတွေကိုအကုန်လုံးနှိပ်ကွပ်ဖို့အတွက်ဒါလုတ်ခဲ့တဲ့ဥတွေပေါ့ဗျာဒီခေတ်မှာတော့ဒါလူခွင့်ရေးတွေပါညာပြောင်းအောင်အဲ့ဒီကာလမှာတော့လူခွင့်ရေးတွေပါလေဘာမှလည်းမရှိပါဘူးအဲ့တော့အကုန်နှိပ်ကွက်တော့ပေါ့ဗျာအဲ့တော့နှိပ်ကွက်တဲ့ခါကျတော့အဲ့ဒီဥတွေဟာတခြားလုံးပေါ့ဗျာဟိုဌာနရတဲ့လူတွေကသူ့အကျိုးစီးပွားတည်မြဲဖို့တဲ့ဒီဥတွေကိုပဲလုတ်ခဲ့ကြတာပဲနော်အဲ့တော့ဒီခေတ်မှာတော့မလျော်ညီတဲ့အတွက်ကြောင့်လုတ်တယ်ပေါ့ဗျာလုတ်တဲ့ခါကျတော့လိုအပ်တယ်ဆိုပြီးပြောတဲ့လူကပြောတာပေါ့ဒါပေမဲ့အကုန်လုံးပဲခွဲတဲ့ခါကျတော့အတည်ပြုတဲ့အတွက်ကြောင့်ဒီဥတွေကတော့ချုပ်ငြိမ်းသွားပြီပေါ့ဗျာအဲ့တော့ဒါကောက်ပါတယ
်နိုင်ငံရေးကျင်းသားဟောင်းတူဦးလည်းဖြစ်ရှင့်နေတူဦးလည်းဖြစ်ပြီးလက်ရှိမှာတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးအောင်သိန်းကလည်းပုံမှန်၅ညဟာအုပ်ချုပ်ရေးကတရားစီရင်ရေးကိုလွှမ်းမိုးထားနိုင်တဲ့အခြေအနေဖြစ်ခဲ့တဲ့အကြောင်းပြောပါတယ
်။၅ညဟိုတော့ဆွဲကင်ထားလိုက်ပြီဆိုရင်တရားရုံးတင်ရင်မတင်ရင်သူကအုပ်ချုပ်ရေးအာဏာကိုအဓိကဦးစားပေးခြင်းသုံးတာ။အုပ်ချုပ်ရေးအာဏာရတဲ့သူကဆွဲကင်ထားပြီးတရားရုံးဆွဲတင်ဆွဲတင်တရားရုံးကထောင်ပြ9နှစ်ပေါ့ဗျာ။အနည်းဆုံးယူကြတာပေါ့နော်။အုပ်ချုပ်ရေးရန်တရားအတွက်ကိုတရားစီရင်ရလိုက်ပြီးဖာတီးပေးရမယ်လို့ကမဟုတ်ပဲနဲ့ဗျာ။အုပ်ချုပ်ရေးရန်တွေကသူ့အတူလို့လေတရားဥပဒေတရားရုံးကရေးယူရ
အခုတော့ပုံမှန်၅ညဖြတ်သိမ်းဖို့လွှတ်တော်တွေကအတီးပြုတ်ပြီးဖြစ်တဲ့အတွက်သမရလက်မှတ်ရေးထိုးပြီးရင်တော့အတီးဖြစ်တော့မှာမို့လို့ဝမ်းသာရပေမဲ့စန့်ကျင်ဘက်နိုင်ငံရေးလှုပ်ရှားသူတွေအတွက်အရေးယူနိုင်တဲ့ပုံမှန်တွေရှိနေသေးတာကိုလည်းစိုးရင်စိမ့်နဲ့ထောက်ပြကြပါတယ်နိုင်ငံရေးလှုပ်ရှားသူတွေအစိုးရစန့်ကျင်တဲ့တိုင်းရင်းသားတွေကိုရာဇဝတ်ပုံမှန်တွေနဲ့ထောင်ချတဲ့အကြောင်းကိုကိုတဲဦးကပြောပြပါတယ
်2000နောက်ပိုင်းမှာတောင်းနေလာတဲ့ဥစ္စာကိုကျွန်တော်တို့တွေ့ရတယ်အချားပုံမှန်ရင်ချရတယ်အခုလည်းအချားပုံမှန်ရင်လည်းချတယ်အဲဒီစကြလုံးချသူရဲ့ဖြစ်ဖြစ်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေဖြစ်ဖြစ်အခုချထားတဲ့လူတွေတော်တော်များများဟာထောင်ထဲမှာပုံမှန်၅ညနဲ့ချထားတဲ့လူကရှိရောအချားပုံမှန်နဲ့ချထားတယ်ဗျာတချို့တို့ရာဇဝတ်ပုံမှန်ရင်ချထားတယ်ဗျာထောင်ထဲမှာ၅ညမရှိတော့ဘူးဆိုတာကိုလည်းသူတို့ကကြားကြတာ
နိုင်ငံရေးကျင်းသူဟောင်းမတ်ချွန်နယ်ဦးကလည်
းဒါပေမဲ့ပုံမှန်၅ညဆိုတာမရှိဘူးဆိုပေမဲ့ပုံမှန်၁၈တို့လို905ခခွေးတို့လို့နောက်ပြီးတော့စက်ခွန်တို့လို့အဲ့ဒီလိုနိုင်ငံရေးနဲ့ဆက်ဆက်တဲ့ဥပဒေတွေအရယ်ကြံနေသေးတဲ့အခါကြတော့လေအဲ့ဒါလေးတွေပါရှင်းသွားမယ်ဆိုရင်တော့အတိုင်းတဲ့အလွန်ပဲလို့ပြောချင်ပါတယ
်မချုံနယ်ဦးပြောသွားတာပါသူပြောသွားတဲ့ပုံမှန်၁၈တို့905ခခွေးတို့နဲ့အရေးယူနေတဲ့အခြေအနေကိုလည်းဥအောင်သိန်းကအခုလိုထောက်ပြပါတယ
်ရင်းစည်ဥတွေရသွားအထူးဥတွေဗျာငါခါခွေးဆိုတာကရာဇသားကြီးဥတွေဗျာသူက general law ဗျာအထူးတွေဥတွေပေါ့လေအဲ့တော့ special law ဟာ general law ကို overrule လုပ်တယ်ပေါ့လွှမ်းမိုးတယ်ပေါ့နော်ဆိုအဲ့ဒီလိုလေးရှိတယ်အဲ့တော့ဒီရင်းစည်ဥတွေနဲ့ငါငါခါခွေးနဲ့တွဲပြီးတော့အရေးယူဆောင်ရမှာအတွက်ဥတွေနဲ့တော့မညီဘူးဗျာ
အခုလိုလွဲနေသေးတဲ့အခြေအနေနဲ့ပတ်သက်လို့ဦးလာစောက
ဘာမှပြန် rule of law မရှိတဲ့ခါကျတော့ဥတွေကဘယ်လိုပဲရှိရှိမကြိုက်ရင်မကြိုက်တယ်လို့လုံနိုင်တဲ့အနေအထားတော့အများကြီးရှိသေးတာပဲ
ဒါကြောင့်ဒီမိုကရေစီစနစ်ဆက်ဆက်ကျင့်သုံးတဲ့နိုင်ငံတိုင်းမှာအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမှန်တိုင်သုံးခုမှာတစ်ခုကတစ်ခုပေါ်လွှမ်းမိုးမှုကင်းရမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးကတရားစီရင်ရေးကိုလွှမ်းမိုးထားတာရှိနေအောင်မယ်ဆိုရင်လည်းတရားဥပဒေစိုးမိုးရေးဆိုတဲ့ရည်ရွယ်ချက်ကိုမရောက်နိုင်ပဲဖြစ်နေအောင်မယ်လို့ထောက်ပြကြပါတယ်ခင်ဗျာ